မြန်မာနိုင်ငံတဝမ်းမှာဖြစ်နေတဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမှတ်တမ်းတင်ထားတဲ့အစိုးရခန်းစားတစ်စောင်ကို AABB နိုင်ငံရေးအကြီးအကဲများကူညီစောင့်ရှောက်ရေးအသင်းကထုတ်ပြန်လိုက်ပါတယ်။ AABB နဲ့မိဖက်ဖွဲ့စည်းတွေပူးပေါင်းပြီးတော့သူတွေသနာပြုထုတ်ပြန်လိုက်တာဖြစ်ပြီးတော့စာမျက်နှာ151မျက်နှာပါတဲ့ဒီအစိုးရခန်းစားမှာ2010ကနေ2020ခုနှစ်ဇူလိုင်လအထိနိုင်ငံတဝမ်းဖြစ်နေတဲ့လူခွင့်ချိုးဖောက်မှုတွေကိုမှတ်တမ်းတင်ပြီးတော့သုံးသပ်ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ2015ခုနှစ်ကတနင်္ဂနွေလုံးအပြစ်ခတ်ရစေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြပေမဲ့နိုင်ငံတွင်းတချို့နေရာတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးအဲ့ဒီပဋိပက္ခတွေအတွင်းနေထိုင်ကြတဲ့သူတွေဟာလူခွင့်ချိုးဖောက်မှုတွေကိုဆက်လက်ကျူးလွန်ခံနေရဆဲဖြစ်တယ်လို့ပြောပါရယ်နိုင်ငံတော်ကလူခွင့်ချိုးဖောက်မှုတွေကိုသက်ဆိုင်ရအစိုးရအဖွဲ့အစည်းတွေလွှတ်တော်နိုင်ငံရေးပါတီတွေအရက်ဖတ်အဖွဲ့အစည်းတွေနဲ့ပြည်သူတွေသိရှိပြီးတော့လာမယ့်2020ရွေးကောက်ပွဲအလွန်ဖြစ်ပေါ်လာမယ့်အစိုးရနဲ့လွှတ်တော်အနေနဲ့လူခွင့်ကိုအခြေခံတဲ့ဂတိကွက်တွေမူဝါဒတွေစီမံနေတဲ့တရားဥပဒေစိုးမိုးရေးဖြစ်လာဖို့အတွက်ရည်ရွယ်တယ်လို့ဆိုပါတယ်။ဒါပြင်မြေယာသိမ်းဆည်းမှုတက်ကြွလှုပ်ရှားသူတွေပေါ်မှာပြစ်ဒဏ်ချမှတ်မှုတွေလည်းရှိနေတဲ့အပြင်ဥပဒေတွေကလည်းခက်နဲ့မညီပဲတရားမျှတမှုကင်းမဲ့နေတယ်လို့ဒီအစင်ခံစားမှပြောပါတယ်။နိုင်ငံရေးအကျဉ်းသားတွေအပါအဝင်လူခွင့်ချိုးဖောက်ခံရသူတွေအတွက်ထိခိုက်နစ်နာမှုတွေကိုပြန်လည်ကူစားအယောပေးတာတွေတောင်းပန်တာတွေပြန်လည်ထူထောင်ရေးလုပ်ငန်းစဉ်တွေမရှိတာကြောင့်ပြန်လည်ကူစားပေးမှုဆိုင်ရာဥပဒေတရက်ကိုလွတ်တော်အနေနဲ့ပြဋ္ဌာန်းဖို့လိုအပ်တယ်လို့ဒီစင်ခန်းစာမှာတိုက်တွန်းဖော်ပြထားပါတယ်ခင်ဗျာ။